ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံအလုတ္တမတန်အရာရှိဦးစန်းမောင်ဦးနဲ့ဒေသခံဝန်ထမ်းနှစ်ဦးတို့ကိုလုတ်ပိုင်ခွင့်အာဏာလွှဲသွင်းမှုနဲ့ပုံမှန်50ရာနိုဝင်ဘာလ6ရက်မှာစပြီးတော့အမှုဖွင့်လိုက်တဲ့အကြောင်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြောပါတယ်အလုတ္တမတန်အရာရှိတယောက်ရဲ့တာဝန်ဝတ္တရားနဲ့ဘလို့အဂရိလိုက်စားမှုတွေကျ ဦးဟာအလုပ်ခေါ်စာတွေကိုခွင့်ပြုမိတ်အမြန်လက်မှတ်ရေးထိုးခြင်းနဲ့ပတ်သက်လို့ကော်မတီ12ခုကနေထိုင်းဘတ်ငွေ 5,800 ကျော်ကိုတောင်းခံရယူခဲ့တာပြည်ပအလုပ်ကိုင်အေဂျင်စီကုမ္ပဏီများကအလုပ်သမားများအမိစီရင်များပြင်ပြရမှာအလုပ်သမားတဦးကိုထိုင်းဘတ်ငွေ100နှုန်းနဲ့ကော်မတီ16ခုကနေထိုင်းဘတ်ငွေ4,000နီးပါးကိုလက်ခံရယူခဲ့ကြောင်းတိုင်ကြားမှုတွေရှိခဲ့တာပါဒီနောက်မှာတော့အဂတိလိုက်စားတာကိုစစ်ဆေးတွေ့ရှိတာကြောင့်အခုလိုမျိုးအရေးယူဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အလုသမားတန်အရာရှိဦးစက်မောင်ဦးတာဝန်ယူတဲ့ကာလမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုသမားတွေကြုံတွေ့ရတဲ့အခက်အခဲကိုအလုသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါဗျာ
။တမန်ပေါ့နော်လူအလုခေါ်စာတွေကိုကျွန်တော်စစ်ဆေးမှုအားနည်းတဲ့အတွက်တချို့ဆိုတွားရောက်လုံးဝမတွားရောက်မစစ်ဆေးနိုင်တဲ့အားတွေရှိတယ်။ခေါ်လာတာက900တကယ်တစ်ထည့်အလုချေတစ်ထည့်စက်ရုံကလက်ခံထားတာယူပါ100အဲ့ဒီမှာလူ400လောက်ကအလုမရှိကြုံတဲ့နေရာပို့အပြီးတော့ကျွန်တော်တို့အစုလိုက်ပြုံလိုက်ပေါ့နော်လူ300 400မျိုးကိုကျွန်တော်တို့စံနေစီတွေတော့ပေးရပြီးတော့ဒုက္ခရောက်ပြီးတော့စားရမရှိတဲ့အထိပွဲစားတွေကပြစ်ထားခဲ့တာမျိုးတွေလည်းကျွန်တော်တို့ဖြည့်ချင်းပေးခဲ့ရတယ်။အဲ့တော့ကျွန်တော်တို့ဒီအလုမတန်ရှိနေနေနဲ့အခုကိုပေါ့နော်ဒီအလုခေါ်စာတွေကိုကျွန်တော်တို့ထိတိယအောင်စစ်ဆေးမပေးတာမျိုးတွေရှိတယ
်။မြမကျန့်ငွေ8တန်းကနေ10သိန်းအထိကုမ္ပဏီတွေကိုပေးခဲ့ပြီးတရားဝင်လာခဲ့ပေမဲ့စာချုပ်ပါစီးမျဉ်းစည်းကမ်းတွေကိုချိုးဖောက်ခံရတဲ့အခါမှာတာဝန်ယူမှုမရှိတာတွေကိုကြုံရတယ်လို့လည်းအလုသမတူကအခုလိုပြောပြပါတယ်
။သူတို့ခေါ်တော့ကသွားရမယ်ဆိုတဲ့နေရာတနေရာပို့တကယ်ပို့တဲ့နေရာကတနေရာဖြစ်နေတယ်အဲ့လိုမျိုးမျိုးနယ်တွေလည်းလုံးဝမတူဘူးပေါ့။မလုခတ်ခဲ့တဲ့ဂျိုလာဆိုတော့အလုကပုံမှန်မစင်းရတာတို့နောက်တော့ကလာစားတွေမမှန်တာတို့အဲ့လိုမျိုးတွေဖြစ်ကြတယ်။ဖြစ်ကြတဲ့အခါကျတော့ကုမ္ပဏီကိုတောင်းကြတယ်ကုမ္ပဏီကတာဝန်ယူမှုမရှိဘူးလိုက်ဖြေခြင်းမပေးဘူးပေါ့။တန်ရုံးလမ်းမီအကူညီတောင်းပါတယ်။တောင်းတဲ့အခါကျတော့သူတို့ကအေးလာကူညီမယ်ပဲပြောတာပဲ။ဒါပြီးကူညီခြင်းမရှိပါဘူးလုံးဝနောက်တခါဖုန်းနဲ့ပြန်ဆက်မလာဘူးဆောက်လို့ရေးဆိုလို့ချင်းရေကမိကလုံးဝမပေးရဘူးလို့ပြောထားတယ်ပို့ကြတော့ဆောက်လို့ရေးဖြစ်နေပြီရေကမိကတွေပေးရတယ်အခန်းကတွေပေးရတယ်အဲ့လိုမျိုးတွေကြုံရတယ်ပြီးတော့လုံးဝဒုက္ခလက်စာကိုလည်းစာချုပ်ချုပ်တော့300စိတ်နဲ့ချုပ်တယ်ပို့ရောက်တော့300ပဲပေးတယ်နိုင်ကလေးဆို130ပဲပေးတယ်အဲ့လိုမျိုးတွေလည်းရှိပါတယ
်ထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အလို့သမားရေးဆောင်ရွက်သူကိုရဲမင်းကတော့မြန်မာတန်ရာရှိဦးစမ်းမောင်ဦးတာဝန်ယူနေတဲ့ကာလမှာထိုင်းလာဝကကိုတန်ရုံတစ်စိတ်တုံးထူပြီးလက်မှတ်ထိုးတိုက်ကြားခဲ့တာကြောင့်ထောင်ထဲမှာ6လနီးပါးနေခဲ့ရကြောင်းပြောပြခဲ့ပါတယ်
။ဒီပုံကိုဆိုရင်ကျွန်တော်ထိုင်းလာဝကကိုဖမ်းခိုင်းမှုတစ်ခုပေါ့နော်တန်ရုံတစ်စိတ်တုံးကိုလွဲသုံးလာလုပ်ပြီးတော့သူကလက်မှတ်ထိုးပြီးတော့ကျွန်တော်ဖမ်းခိုင်းခဲ့တယ်ကျွန်တော်တို့ဒီလက်မှတ်ရေးလှုပ်ရှားနေတယ်လို့အဓိကကျွန်တော်တို့ MOU တွေကိုလည်းကျွန်တော်ဟိုဖေးအားဖွင့်ပြီးတော့ကုညီဆောင်ဆောင်ကျွေးမွေးပြီးတော့ဒီစာချုပ်ပါစီကနေချိုးပေါက်ခံရတဲ့ MOU တွေကိုကျွန်တော်အမှန်တရားတိုင်ဆောင်ရွက်နေတဲ့လူပြောက်ကိုလူသမားတန်ရှင်ဦးချမ်းမောင်ဦးကဘလက်လစ်ဆိုပြီးအောင်ရေးထားတာအဲကျွန်တော်တို့ပြည်ကဘလက်လစ်ဆိုတဲ့ဟာကဥပမာဟိုလူတက်ဝန်အပြေးလို့မျိုးဓမြမှုလို့မျိုးနိုင်ငံတော်ပုံကံမှုလို့မျိုးအဲစသည်ဖြင့်အဲသိန်းပေါင်း9000အထက်လိမ်လည်တဲ့ဟာမျိုးဒါမျိုးတွေကိုဒါဘလက်လစ်ပေးတာပေါ့ဟုတ်ကဲ့ကျွန်တော်မှလည်းမှုခင်းမျိုးတွေလည်းမရှိပဲနဲ့စသည်ဖြင့်ထောင်ထဲထည့်လိုက်တယ်ပေါ့နော်
ထိုင်းနိုင်ငံမြန်မာတန်ရုံးကအလို့သမားတန်ရာရှိဦးစမ်းမောင်ဦးနဲ့အတူလက်စားမှုတွေမှာပူးပေါင်းအကူအညီပေးခဲ့တဲ့ဒေသခံဝန်ထမ်းဦးစန်းထိုက်စိုးခေါ်ကိုစိုးနဲ့ဦးစောပြည့်ငိမ့်ခေါ်စောကျက်တို့ကိုလည်းအမှုဖွင့်ခဲ့တာပါရန်ကုန်တိုင်းအရှိပိုင်းခရိုင်ဒဂုံမြို့တင်မြောက်ပိုင်းမြို့မရဲစခန်းမှာတော့လူဝေမာလ6ရက်နေ့ကပထမသတင်းပေးတိုက်ကြားချက်နဲ့ဖွင့်ခဲ့ပြီးတရားစွဲဆိုအရေးယူနိုင်ရေးဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်ရှင်